ရေထဲပင်လယ်ကိုခဏခဏငါးဆန်းသင်္ဘောနဲ့ဖြတ်ကူးပြီးဥရောပကမ်းခြေကိုရောက်ဖို့အတွက်သွားနေကြသူ1,100 ကျော်ကိုအီတလီသင်္ဘောကတွေးရှိကယ်ဆယ်ခဲ့ပါတယ်။အဲ့ဒီအထက်က9ဦးကတော့သေဆုံးနေပါပြီ။လစ်ဗျာကန်ယိုရန်ကနေမြေထဲပင်လယ်ထဲမျောပါနေတဲ့ငါးဖန်းသင်္ဘောတစ်စင်းပေါ်မှာပြည့်ညတ်တင်ဆောင်လာတဲ့သူပေါင်း684ဦးကိုအီတလီသင်္ဘောကပြီးခဲ့တဲ့စနေနေ့ကကယ်တင်ခဲ့ကြောင်းအီတလီကမ်းခြေဆောင်တပ်ဖွဲ့ကတနင်္ဂနွေနေ့ကပြောပါတယ်။တချို့အသက်ရှင်ကျန်ရစ်နေသူတွေကိုတော့အီတလီတောင်ပိုင်းကာလာဘရီယာကမ်းခြေကနေမိုင်120အကွာမှာကယ်ဆယ်နိုင်ခဲ့တယ်လို့ပြောပါတယ်။ကယ်ဆယ်သူအလုံးကိုလည်းအီတလီနိုင်ငံဆစ်စလီနဲ့ကာလာဘရီယာကိုပို့ဆောင်ပေးလိုက်ပါတယ်။တစ်ချိန်တည်းမှာပဲတီးခြားဖြစ်ရတဲ့ခုအနေနဲ့ဂျာမန်ပရိဒအဖွဲ့ရဲ့ပင်လယ်ပြင်စောင့်ကြည့်အဖွဲ့ Sea Watch ကဥရောပကုန်းပြည်ကိုသွားနေတဲ့428ယောက်ကိုမြေထဲပင်လယ်ထဲမှာကယ်ဆယ်ခဲ့ကြောင်းသူတို့ကိုပို့ဆောင်ပေးဖို့အတွက်လက်ခံဖို့စိတ်ကမ်းလိုအပ်နေတယ်လို့လည်းပြောဆိုပါတယ်ခင်ဗျာ။